သာသနာရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသူပြောဆိုခဲ့တာတွေနဲ့ပတ်သက်လို့နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံထားတယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။နောက်ဒုက္ခသည်တွေပြန်လည်လက်ခံရေးပိုင်းကိုလည်းနိုင်ငံသဘောတူညီချက်အတိုင်းပဲဆက်လုပ်သွားမယ်လို့တာဝန်ရှိသူကပြောပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောင်မတ်မီခရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကနေပြီးတော့သတင်းစာစီးလင်းပွဲတစ်ခုမှာသာသနာရေးဝန်ကြီးသူရဦးအောင်ကိုကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုအစွန်းရောက်ဖြောင်းရိုက်သွင်းနေတာတွေရှိပြီးမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ဘက်ကိုချီတက်တိုက်ခိုက်ဖို့လှုံ့ဆော်နေတယ်လို့ပြောထားတဲ့အပေါ်နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံခဲ့တယ်လို့တမနာယုံပြောရေးဆိုခွင့်ရှိသူဦးစောထေးကပြောဆိုလိုက်ပါတယ
်။ဟိုပြောကြတဲ့အချက်နဲ့ပတ်သက်ပြီးတော့ပေါ့အဲဒီကိစ္စကတော့ဟိုအကြီးအကဲတွေသူ့ကိုခေါ်ယူတွေ့ဆုံပြောထားပြီးဖြစ်တယ်။အဓိကကတော့ဟိုကျွန်တော်ဟိုဌာနဆိုင်ရပါတော့ဆိုလူကြီးရိုင်းနဲ့သူ့ဆုံကြွကြတဲ့အခါမှာနိုင်ငံတော်ဆိုရရဲ့ဟူဝါဒပါနော်ဟူဝါဒကိုကင်းလွတ်လို့မရဘူးနောက်တစ်ခုကပုဂ္ဂလိကဒုရှင်ကြောကြချက်နဲ့နိုင်ငံတော်ရဲ့ဟူဝါဒခွဲခြားသူကိုလိုရဲအော်ကျွန်တော်တို့ဟိုဆိုင်ရဆိုင်ရဒီကိစ္စနဲ့ပတ်သက်လို့ပြောခွင့်ရတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ကျွန်တော်ကဟိုဖြေရှင်းတယ
်ဒီကနေ့နေပြီးတော့မှလုပ်တဲ့တမနာယုံသတင်းစာရှင်းလင်းပွဲမှာဦးစောထေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်နိုင်ငံတော်အကြီးအကဲကခေါ်ယူတွေ့ဆုံခဲ့တယ်လို့ဆိုခဲ့ပေမဲ့ဘသူကတွေ့ဆုံပြီးဘလို့တတိပေးပြောဆိုခဲ့တယ်ဆိုတာကိုတော့ဥစောထေကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။သာသနာ့ရေးဝန်ကြီးပြောဆိုချက်ကြောင့်ဒုက္ခတွေပြန်လည်လက်ခံရေးအစီအစဉ်ကိုထိလိုက်လာနိုင်ခြေရှိရဲဆိုတဲ့မှတ်ချက်တွေရှိနေပြီးဒါနဲ့ပတ်သက်လို့ဥစောထေကဒုက္ခတွေပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဆက်လက်လုပ်ဖို့ပြောဆိုထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒုက္ခတွေပြန်လက်ခံရေးအတွက်ဒီကနေ့မနက်ပိုင်းမှာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတာမတ်နဲ့တွေ့ဆုံခဲ့တယ်လို့ဥဇော်ထေကဆိုပါတယ်။တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ဥဇော်ထေပြောပြလာတာကတော့
တွေ့ဆုံတဲ့အခါမှာဘင်္ဂလားဒေ့ရှ်သမ္မတကြီးနဲ့ပတ်သက်လို့အဓိကပြောကြတဲ့အချက်၄ချက်ရှိတယ်။နံပါတ်၁ချက်ကကျွန်တော်နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ physical arrangement အတိုင်းဒီနေရာဆောင်တာတွေကျန်လာရေးဆောင်ရွက်ဖို့နံပါတ်၂ချက်ကအဲ့ဒီနိုင်ငံသဘောတူညီချက်မှာပါတဲ့စီစီရေးပုံစံတွေကိုကာကွယ်ရန်ရှင်းလင်းကိုယ်တိုင်ရှင်းပြပေးဖို့ပေါ့နော်။နောက်နံပါတ်3ချက်ကဒီနေရာဆောင်တာတွေပြန်လာခြင်းမိမိသဘောဆန္ဒလျောက်ပြန်ပြန်လာဖို့ပြန်လည်ဝင်ရောက်ဖို့။နောက်နံပါတ်4ချက်ကတော့ကျွန်တော်တို့ပြန်ရောက်လာရင်ကျွန်တော်တို့ဒီရင်ဥပဒေလေးပါလိုက်နာဖို့ဆိုတဲ့အချက်တွေကိုဇင်လာဒီသမ္မတကြီးကိုပြောလိုက်တယ်။ပြောလိုက်တော့ဒီနေရာဆောင်တာတွေပြန်လာဖို့ကတော့နိုင်ငံသားမှာကျွန်တော်တို့ agreement ရှိတယ်။နောက် try working groupအတော်ဘောရင်းညီချက်တွေရှိတယ် physical arrangement တွေရှိတယ်ပေါ့နော်ဒီတိုင်းတော့ကျွန်တော်ဆက်ဆောင်ရဖို့ဆိုတာကိုကျန်လာတွေကိုပြောဆောင်ပြီးဖြစ်ပါတယ
်မြန်မာဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရာရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့မှာစတင်ဖို့ဖြစ်ပေမဲ့ဒုက္ခသည်တွေတရားမှပြန်မလာကြတဲ့အတွက်အစီအစဉ်မစနိုင်သေးပဲဖြစ်နေတာဖြစ်ပြီးလာမယ့်နှစ်မှာတော့ဒီလုပ်ငန်းစဉ်ကိုပြန်လည်စတင်နိုင်ဖို့မြန်မာအစိုးရဘက်ကတော့မျှော်မှန်းထားပါတယ်လာမယ့်ဒီဇင်ဘာလကမှဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲကျင်းပပြီးမှသာဒီလုပ်ငန်းစဉ်ဆက်လက်လုပ်ကိုင်နိုင်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားကြောင်းပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံသားရေးဝန်ကြီးဌာနဘက်ကတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံနေရခြားထားပေးဖို့မြန်မာနိုင်ငံဘက်ကအဆက်ဆက်စီစဉ်ပြင်ဆင်ထားတယ်လို့ပြောထားပေးမယ်လို့လုံခြုံရေးပိုင်းစိတ်ချတာနဲ့ NDC ကက်လုပ်ငန်းစဉ်ကိုလက်မခံနိုင်တာကြောင့်ပြန်မလာဘူးလို့ပြောထားတဲ့ဒုက္ခသည်တွေရှိနေသလိုပြန်လာခြင်းနဲ့ဒုက္ခသည်တွေလည်းရှိနေတယ်ဆိုတာ VOA ကပြီးခဲ့တဲ့သတင်းပတ်တွင်မောင်းသောဒေတာနဲ့နှစ်နိုင်ငံနယ်စပ်မှာသတင်းတွားယူခြင်းအတွင်သိရပါရရှင်